ပြည်မှာဆက်ဆောင်ဒုက္ခတွေနဲ့စစ်ဘေးဒုက္ခတွေတွေဟာပိုပြီးဒုက္ခရောက်နေကြပါလေ။နေရေးထိုင်ရေးအခက်အခဲတွေရှိလာပြီးငှက်ဖျားယောဂါနဲ့အခြားယောဂါတွေစတင်ခံစားလာရတဲ့အချိန်အခါဖြစ်ပါလေ။ဒါပေမဲ့ဒုက္ခတွေဥယျာဉ်ဟာအမြဲတမ်းတိုးပွားနေပါလေ။အရင်ကဒုက္ခတွေမရှိတဲ့သခိုင်းနယ်မှာကိုယ်တိုင်မှာစစ်ကောင်စီတပ်ရဲ့တပ်ဖြတ်မိရှုံမှုကြောင့်ဒုက္ခတွေဥယျာဉ်များပြားလာပါလေ။အနာသိင်္ဂါစပြီးအပိလကုံအထိတပီလုံးမှာစစ်ကောင်စီတပ်ကမိရှို့ဖျက်ဆီးခဲ့တဲ့နေအိမ်ပေါင်းတပေါင်းတထောင်ကျော်ရှိတယ်လို့ခန့်မှန်းကြပါလေ။စကိုင်းတိုင်းတစ်ခုတည်းမှာနေအိမ်ပေါင်း 9,500 ကျော်မိရှို့ဖျက်ဆီးခံရပါတယ်။တချို့နေရာတွေမှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ကတ်နေတဲ့အတွက်မိုးတိထံပြီးပေါင်နေတဲ့ကြားကနေရာကိုစွန့်ခွာကြရတယ်လို့မေလ10ရက်နေ့ထုတ်လူမှုຫນွေဦးမှာဖော်ပြပါတယ်။ဒေသခံတွေကပြန်တိုက်လို့မိရှို့တဲ့စစ်ကောင်စီတပ်မှာတေဆုံးတာတွေရှိပေမဲ့မိရှို့ခံရတဲ့အိုးအိမ်ကပုံများနေပါလေ။ဒါပေမဲ့စကိုင်းလူလူရဲ့တော်လိုင်းရေးတပ်ဖွဲ့တွေဟာစိတ်တက်ပြင်းထန်လွန်းလာမှုစစ်ကောင်စီရဲ့အနော်ရတာစစ်စင်ရေးကိုတုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်
။ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ရဲ့ဧပြီလ6ရက်နေ့ထုတ်သတင်းစင်မှာတနည်းကျော်ကာလအတွင်းအိုးမဲ့အိမ်မဲ့ဖြစ်သွားရတဲ့ပြည်သူပြည်သားဒုက္ခသည်များစီးရင်ကိုဖော်ပြထားပါတယ်။အိုးအိမ်ပျက်စီးသွားရသူဥယျာဉ်မှာသခိုင်းတိုင်းက 23,000 နီးပါးနဲ့အများဆုံးဖြစ်ပြီးကရင်နီခေါ်ကယားပြည်နယ်က 9,200 ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ကရင်ပြည်နယ်ကတော့ 9,400 နဲ့တတိယအများဆုံးဖြစ်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာ 9,800 ကျော်နဲ့သဒုထမကွေးတိုင်းက 4,000 ကျော်နဲ့ပြင်ဆင်မအများဆုံးဖြစ်နေပါတယ်။အိုးအိမ်မဲ့ဖြစ်သူဥယျာဉ်တပေါင်းအောင်မှရှိတဲ့ဒေသတွေကတော့မွန်ပြည်နယ်တနင်္သာရီတိုင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဖြစ်ပါတယ်။စကိုင်းတိုင်းနဲ့ချင်းပြည်နယ်ကအိန္ဒိယမှာခိုးလုံသူဥယျာဉ် 3,600 ကျော်ရှိပြီးထိုင်းနိုင်ငံမှာခိုးလုံသူကတော့ 2,000 ခန့်သာရှိတယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်း8ခုမှာလည်းခိုးလုံနေကြသူတွေရှိပါတယ
်။မြန်မာတပြည်လုံးမှာလွန်ခဲ့တဲ့ဧပြီလ17ရက်အထိအိုးမဲ့အိမ်မဲ့ဖြစ်သွားသူပေါင်း90ကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်ယုံကခမတ်ပါလေဒီထဲမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးမှအိုးမဲ့အိမ်မဲ့ပြစ်သားသူက90ကျော်လောက်ရှိပါတယ်အရှိတောင်ပိုင်းဖြစ်တဲ့ကယားကရင်မွန်နဲ့တနင်္သာရီမှာအိုးမဲ့အိမ်မဲ့ဖြစ်သူ23,000ကျော်ရှိပြီးအနောက်မြောက်ဒေသစကိုင်းတိုင်းမှာ20ကျော်အိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်စကိုင်းတိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်သွားသူတွေဟာတရားဝင်တရားထက်လှည့်လည်တင်းရှောင်ဓာတ်တွေရှိတယ်လို့ရဝေးဒီတော့ကိုထွက်ခွာသူတွေများပြားလာကြောင်းမေလ13ရက်နေ့ထုတ်အေယဝတီသတင်းမှာဖော်ပြထားပါတယ်။စိုက်ပျိုးရေးနဲ့အခြားလုပ်ငန်းတွေလည်းရပ်တန့်နေပါလေ
။ဒါပေမဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့မေလ6ရက်နေ့ထုတ်စီးရင်မှာတော့ဒုက္ခသည်ဥယျာဉ်တိုးပွားနေတာတွေ့နိုင်ပါလေ။စကိုင်းတိုင်းမှာနေရက်ကိုစွန့်ခွာသူ23,000ကျော်ရှိပြီးမကွေးတိုင်းမှာ9,000ကျော်ချင်းပြည်နယ်မှာ3,600ကျော်ရှိလာပါတယ်မြန်မာပြည်လုံးမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူ14,000ကျော်ရှိပေမဲ့ကုလသမဂ္ဂအနေနဲ့6,000ကျော်ကိုသာအကူအညီပေးဖို့ရည်မှန်းထားပါတယ်ဒီနှစ်ရဲ့ပထမ3လအတွင်းလူဦးရေ2,000ကျော်ကိုသာကူညီနိုင်တယ်လို့ဆိုပါတယ်မြန်မာပြည်ရဲ့လူသားချင်းစာနာမှုရန်ပုံငွေလိုအပ်မှုဟာဒေါ်လာ1,820ကျော်ဖြစ်ပေမဲ့တန်း30ကျော်သာရသေးတယ်လို့ဖော်ပြထားပါတယ်။ရိတ်ခါလိုအပ်သူ73တန်းကျော်ရှိပေမဲ့2တန်းကျော်ကိုသာထောက်ပံ့နိုင်တာတွေ့ရပါတယ်
။အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းလွန်ခဲ့တဲ့ဧပြီလအတွင်းမှာလူသားချင်းစာနာမှုအခုအညီတန်း100ကျော်ထောက်ပံ့ခဲ့တယ်လို့မကြာမီကသတင်းထုတ်ပြန်ပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေတော်လိုင်းရင်မှာထိခိုက်ဒဏ်ရာရသူတွေနဲ့ကြာဆုံးသွားသူတွေရဲ့မိသားစုတွေကိုထောက်ပံ့တယ်လို့ဆိုပါတယ်။အကြောင်းအမျိုးမျိုးကြောင့်လူသားချင်းစာနာတောက်ရမှုအကူအညီလိုအပ်နေသူတွေကိုလည်းကူညီပံ့ပိုးတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ကအမျိုးမျိုးအတားအဆီးတွေလုပ်နေတဲ့ကြားကမိဖက်အဖွဲ့တွေနဲ့ချိတ်ဆက်ပြီးပြည်သူစီကိုအရောက်ပို့ပေးတာဖြစ်ပါတယ်နိုင်ငံခြားကအလူငွေထည့်ဖို့ဂရုပြုထားတဲ့အတိုင်းအပြည့်အဝရတဲ့နိုင်ငံဆိုတာမရှိသေးပါဘူး UNHCR ရုံးကဒီနှစ်အတွက်ဒေါ်လာ58တန်းလိုအပ်တယ်လို့သတ်မှတ်ထားရမှာ33ရာခိုင်နှုန်းရရှိပြီလို့မေလ10ရက်နေ့ကသတင်းထုတ်ပြန်ပါတယ်အများဆုံးထောက်ပံ့သူဟာဂျပန်ဖြစ်ပြီးအမေရိကန်ကဒုတိယအများဆုံးပါမြန်မာပြည်မှာ UNHCR ဒုက္ခသည်ရုံးဟာ ဒုက္ခတွေတသန်းတသိန်းကျော်ကိုကူညီထောက်ပံ့နေပါတယ်။ဒါပေမဲ့လုံလောက်တာမဟုတ်လို့ပြည်တွင်းပြည်ပကမြန်မာပြည်သူပြည်သားတွေရဲ့အလှူငွေဟာတည်ရဲ့ရှင်ရဲ့အလွန်အရေးကြီးနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။